ခင်ပြည်နယ်တနိုင်းမြို့ပြင်တဝိုက်ကျေးရွာတွေမှာအစိုးရတပ်ရဲ့ထိုးစစ်တွေပြင်းထန်လာတာကြောင့်ကိုယ်ဝန်ဆောင်အမျိုးသမီးတွေအပါအဝင်ကလေးငယ်နဲ့တကြီးရွယ်အိုတွေယာနဲ့ချီစစ်ဘေးတင်းရှောင်ခဲ့ရပြီးသူတို့အတွက်အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့ကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ် NCA အပြည့်အစာချုပ်မှာ KIO အဖွဲ့လက်မှတ်ထိုးလာအောင်ဖိအားပေးတဲ့သဘောနဲ့တိုက်ပွဲတွေပြန်ဖြစ်လာတယ်လို့သုံးသပ်သူတွေလည်းရှိပါတယ်ဒီအကြောင်းကိုဆက်ပြီးနားဆင်ရပါမယ်27ရာစုပင်လုံးညီလာခံဒုတိယအကြိမ်ကျင်းပပြီးမှအစိုးရတပ်နဲ့ကချင် KIA တပ်တွေကြားကချင်ပြည်နယ်တနိုင်းမြို့တဝိုက်မှာတိုက်ပွဲပြန်ဖြစ်နေတာပါဒီတော့တွင်တနိုင်းမြို့မှာရှိတဲ့ရွှေနဲ့ပရင်တုဖို့တဲ့ပေါ်တွင်းတွေကနေဇွန်လ15ရက်နောက်ဆုံးထားပြီးထွက်ခွာပေးကြဖို့အစိုးရတပ်ကအဲ့ဒီဒေသမှာဒီရပိုင်းအတွင်းစာကြေးချတတိပေးထားပါတယ်တနိုင်းမြို့နဲ့မလန်းမကတ်မှာရှိတဲ့ကျေးရွာတွေမှာဒီရပိုင်းအတွင်းအစိုးရတပ်တွေရဲ့ထိုးစစ်ကြောင့်နောင်ယူနဲ့အင်ကားကားရွာတွေကဒေသခံ400ကျော်ဟာစစ်ပင်းဆောင်ပြီးဇွန်လ6ရက်နေ့ညနေမှာတနိုင်းမြို့ဘော်ကိုထွက်ပြေးလာကြပါတယ်။ကိုဝန်ဆောင်တွေကလေးနဲ့တပ်ကြီးတွေကိုစစ်ဆောင်ဒုက္ခသည်တွေကိုကချင်နေချင်းခရိယံအဖွဲ့ KBC ကရေလန်းကုန်းလန်းကတဆင့်တွားရောက်ခေါ်ယူခဲ့ရကြောင်းကချင်လူအခွင့်အရေးရှိနေဒေါ်တွဲဘူးက VOA ကိုပြောပါတယ်
။ဖိုက်ပွဲဖြစ်လို့ပြေးလာတဲ့လူတွေတော်တော်များရောက်တယ်။အဲဒီချို့ဒီမော်ထဲမှာရှိနေတဲ့လူလည်းရောက်တယ်ပေါ့နော်။ဒီရရောက်တာ405ရောက်လို့ပြောတယ်။သူတို့ရောက်လာကနမ်ဘူရွာနဲ့အင်ဂါကားရွာပေါ့နော်။အဲတော့အင်ဂါကားရွာမှာတိုက်ပွဲဖြစ်တယ်တဲ့။နောက်တခြားနေရာတွေမှာလည်းတိုက်ပွဲဖြစ်တယ်။အဲရွာနာအထိတိုက်တာပေါ့။အဲဒီမှာတို့ထင်တာကလီငါစာရီတဲလို့ပေါ့နော်။သူတို့ထပ်ပြလာလို့ထင်တာ။မဟုတ်ဘူး။သူတို့ရွာသားတွေဒီကပြောပြတဲ့အခါကျတော့ဘာပစ္စည်းမှလည်းမတည်နိုင်ဘူးတဲ့။ရွာထဲအထိကြီးလက်နဲ့ကြီးတွေနဲ့ပစ်တဲ့အတွက်ဒီပြားတောင်းရောစာတင်တောင်းမှာရောထိလာတဲ့အတွက်သူတို့တောက်လို့ထပ်ပြီးလာတာပေါ့နော်။ညာသွားပြီဒီညာရောက်လာတာကလေးတွေရဲ့အသက်ကြီးတွေရဲ့အမျိုးသမီးတွေရဲ့ပိုက်ကြီးတွေရဲ့နောက်မှမင်းညာဘကလေးမွေးတဲ့အမျိုးသမီးလည်းပါလာတာ။ကားစီးတော့သွေးတွေသွန်လို့အခုဟိုမှာပို့ထားတာပေါ့နော်။အဲ့ဒါရောနောက်တပတ်သားဆက်ရှိသေးတဲ့ကလေးတွေလည်းပါတာပေါ့နော်။ကလေးမီးဖွားထားတာ။အမီးဖွားခါနီးအပိုက်ကြီးကြီးနဲ့လည်းပါတယ်။အဲ့လိုမျိုးဦးစားပေးပြီးဒီညာအရင်ခေါ်လာတာပါ။
အခုလိုထွက်ပြေးလာကြတဲ့စေပီးဆောင်ဒုက္ခသည်တွေအတွက်အရေးပေါ်ကူညီဖို့ဒေါက်တာဘူကအစိုးရကိုတိုက်တွန်းလိုက်ပါတယ်
။ဒီမှာတော့အစိုးရကိုပြောချင်တာကတော့ဒီလိုတိုက်ပွဲတွေဖြစ်လာတိုင်းရှိလာတိုင်းမှာအကြီးကအခြေခံနေတာကကျတော့အမျိုးသမီးတွေနဲ့ကလေးတွေအင်မတန်စိတ်မကောင်းစရာဖြစ်ပါတယ်။နောက်မှဒီကိုယ်ဝန်ဆောင်တွေပေါ့နော်အရင်ဒုက္ခရောက်တယ်ဒီနေ့ဆိုလို့ရှိရင်သူတို့ကုန်းတံကြီးတံနဲ့အဲ့ဒါကြောင့်အစိုးရအနေနဲ့ဒီကိစ္စကိုတော့အကြီးကထားပြီးလူသားချင်းစာနာမှုအခုညီတွေပေးဖို့လူတဲ့အပြင်ကိုဒီလိုဖြစ်တာဘာအကြောင်းရင်းဆိုတာလဲအစိုးရအဲစုံစမ်းစစ်ဆေးဖို့လူရဲပြီးကူညီဆောက်ရှောက်ဖို့လူရဲဒီမှာတော့ဒီလိုပဲပြောချင်ပါတယ်ရှင
်အခုလိုကချင်ဒေသမှာထိုးစစ်တွေပြန်ဆလာတာဟာ KIO အဖွဲ့ကို NCA ကြည့်ရစာချုပ်မှာလက်မှတ်ထိုးလာအောင်ပြအားပေးလိုတဲ့သဘောဖြစ်နိုင်တယ်လို့ဒီနိုင်ငံလန်ဒန်အခြေစိုက်ကချင်အမျိုးသားအစည်းအရုံး KNO ရဲ့ဗဟိုအလုံးမှုဆောင်ကော်မတီဝင်မခေါ်ခွန်စာကသုံးသပ်ပါတယ်
ဒီ NCA လက်မှတ်ထိုးဖို့လေဖိအားပေးတယ်ဆိုတဲ့သဘောမျိုးနဲ့ပုံစံမျိုးလည်းစတင်နေတယ်ဒီမှာမင်းလက်မှတ်ထိုးရအောင်လားဆိုတော့ထိုးဖို့တူတယ်ဒါကတော့လို့ရှိရင်တော့အစိုးရအဆက်ဆက်ဟာပေါ့လေသူတို့ဖြစ်ချင်တာဒီဖြစ်ဖို့အတွက်အမိန့်မျိုးအလွယ်တကူထုတ်ထုတ်တာရှိလို့ဒါပေမဲ့ဒီအမိန့်ထုတ်လိုက်တဲ့အတွက်ကြောင့်မလို့ဖြစ်ပေါ်လာမဲ့အကျိုးဆက်တည်မှုတော့ဘယ်လိုဖြစ်စမလဲဆိုတဲ့ဟာမျိုးကိုဒီတော့မှစဉ်းစားကြတာမရှိဘူးပေါ့ဒီဆွေရအုပ်ချုပ်နေတဲ့ကာလတုံးကတုံးကစီစီလူတို့ကရွေးချယ်တင်တော့တဲ့အန်အန်ဒီဆွေရလက်ထက်ရစီတိုင်အောင်ဒီပြုတ်အကျဉ်းချန်နေတာအခုစတိမပြောက်သေးတာကျွန်တော်အနေနဲ့ပန်းတယ်ပေါ့
တနိုင်းမြို့မှာအစိုးရတပ်ကလေရင်နဲ့ကျဲချခဲ့တဲ့သတိပေးစာမှာတော့ဇွန်လ15ရက်နေ့မှာတနိုင်းမော်တွင်းတွေကနေမထွက်ခွာဘူးဆိုရင် KIA တပုံတက်နဲ့ပူးပေါင်းတဲ့သဘောလို့ယူဆမှာဖြစ်ပြီးနောက်ပိုင်းကိစ္စတွေအတွက်တာဝန်ယူမှာမဟုတ်ဘူးလို့တပ်မတော်ဘက်ကသတိပေးထားပါတယ်ခင်ဗျ